Bangladesh နိုင်ငံဘက်ခြမ်းကပြန်လာတဲ့နေရဆွန့်ခွာသူပေါင်း60ကျော်ဟာတရားမဝင်ဝင်ရောက်မှုနဲ့ဒေသခံအာဏာပိုင်တွေရဲ့ဖမ်းဆီးအရေးယူတာခံခဲ့ရပြီးတမရလူငယ်ချမ်းကွင်းနဲ့လူငယ်တိခတ်မှာရှင်လူငယ်ချမ်းတာကွင်းနဲ့ပြန်လွတ်ပေးခဲ့တယ်လို့နိုင်ငံတော်အတိုင်းမြင်ကန်ရုံးကဒီကနေ့သတင်းထုတ်ပြန်ပါတယ်။နေရပြန်လာသူတွေဟာအရင်အကြမ်းဖက်မှုတွေမှာပါဝင်ပတ်သက်မှုရှိမရှိဆိုတာကိုတော့ဥစွာစစ်ဆေးအရေးယူမှာဖြစ်ပါတယ်လို့လည်းဒီထုတ်ပြန်ချက်မှာဆိုထားပါတယ်။ဒီအချက်ဟာ Bangladesh ဒုက္ခသည်စခန်းတွေကနေရပြန်လာလူတွေအတွက်အဓိကစိုးရိမ်ချက်လို့ဖြစ်နေတာမို့ဒီအတွက်တမာတမတ်ကြတဲ့ဂျားအဖွဲ့ကဝင်းဖြေရှင်းတင်တယ်လို့အကဲခတ်တွေကတိုက်တွန်းပါတယ်။မတ်စုမွန်စုံစမ်းမေးမြန်းထားတာပါရှင်။
ဒီကနေ့မေလ28ရက်နေ့ရက်စွဲနဲ့နေရဆွန့်ခွာသူများဘင်္ဂလားဒေ့ရှ်နိုင်ငံမှာပြန်လည်ရောက်ရှိခြင်းဆိုပြီးနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်။ဒီထုတ်ပြန်ချက်ထဲမှာတော့မိမိတို့ရဲ့သဘောဆန္ဒအရောက်ပြန်ရောက်လာတဲ့သူတွေကအကြမ်းဖက်မှုတွေမှာပါဝင်ခဲ့ခြင်းရှိမရှိစစ်ဆေးပြီးတော့သမရရဲ့ပြည်ထောင်လူငယ်အခွင့်ပြုသူ58ဦးတရားစွဲဆိုမှုရုတ်သိမ်းခံရသူ4ဦးစုစုပေါင်း62ဦးကိုမနေ့မေလ26ရက်နေ့ကဘူးစည်းတော်ကနေပြီးတော့ငခုရပြန်လည်လက်ခံရေးစခန်းကိုပို့ဆောင်ပြီးနိုင်ငံသဘောတူညီချက်နဲ့အညီလိုအပ်တဲ့ပုံစံတွေကိုဖြည့်ဆွတ်ပြီးရင်တော့လှဖိုးကောင်ကြားစခန်းမှာခေတ္တနေရာချထားမယ်လို့ဆိုပါတယ်တနိုင်ငံသဘောတူညီချက်တွေအရာလိုအပ်တဲ့ပုံစံဖြည့်လက်ခံရေးစခန်းတွေကနေတစ်ဆင့်ဝင်ရောက်ရမယ်ဆိုတာမသိလို့အခုကာလအတော်အတွင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကနေကိုယ့်အစီအစဉ်နဲ့ကိုယ်ပြန်လာတဲ့သူတွေကိုဒေသခံအဖွဲ့အစည်းတွေဘက်ကတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးပြီးတော့ပြစ်ဒဏ်ချမှတ်ခဲ့ပါတယ်ဒီလူတွေကိုပြန်လည်လက်ခံရေးကြားစခန်းမှာထားရှိနိုင်မှုအတွက်စနစ်တကျစီစစ်ပြီးတော့ကြားခံထားတဲ့ပြစ်ဒဏ်တွေကိုသမရကလူငယ်ချမ်းသာခွင့်ပေးခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့လို့ရခိုင်ပြည်နယ်ဖြစ်စဉ်နဲ့ဆက်လျင်းပြီးအကြမ်းဖက်မှုနဲ့ပတ်သက်သူတွေကိုတော့တရားဥပဒေစိုးမိုးရေးအရာထိရောက်စွာအရေးယူဆောင်ရွက်မယ်ဆိုတာကိုနိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်အကြမ်းဖက်မှုဖြစ်စဉ်တွေအတွင်းနယ်မြေရှင်းလင်းမှုတွေကြောင့်တိမ့်ချီထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေမှာနေရရင်းကိုပြန်လိုပေမဲ့မတင်ကာမှုတွေနဲ့ဆွဆွဲပြီးဖမ်းဆီးအရေးယူခံရမယ်အရေးစိုးရိမ်နေကြတယ်လို့ဘင်္ဂလားဒေ့ရှ်ဘာလူခါလီဒုက္ခသည်စခန်းနေဦးဝီဇလန်ကပြောပါတယ
်မမစီရဘက်ကတော့ကလေးမိမလူကြီးပါအာသာအဖြစ်ရှိပြီးတော့သူတို့ကမမမကန်ဆစ်ဆစ်သားတာရှိတယ်ဒါပေမဲ့ကာမဒီမှာရောက်လာတဲ့ဒုက္ခတွေကအာသာဖွင့်နဲ့ဘာမှဆက်နေမှုရှိတယ်လို့မဟုတ်ဘူးအရင်ကတော့လည်းမမအစီအဖက်ကအင်တာနက်ဝက်ဆိုင်မှာပြတာရှိတယ်အာသာဖွင့်မှာအမျိုးသမီးတွေကလေးငယ်တွေကိုအဲ့လိုဆစ်ဆစ်သားတာရှိတယ်အခုအမှဖြေတဲ့မှာအဖန်ခံရတယ်လိုပါမတိုင်းကြောက်တော့ပေါ့မောင်နဲ့ပတိတော့မှာအခုအဖန်ခံရတယ်အပြင်းနဲ့ပြေသူတွေပါအဲ့မှာသူတို့ကိုလည်းအာသာဖြစ်ပြီးတော့မမမကန်ဆစ်ဆဲပြီးတော့ဖိနှောက်တာပါအခုနဲ့ကျွန်တော်ဒီမှာရောက်လာတဲ့လူ9တင်းကျော်7တင်းပါလူတွေလည်းအခုလုံးကအဲ့လိုစိုးရိမ်စိတ်နဲ့နေကြပါတယ်ကျွန်တော်ရီပါတေးရှင်းလုပ်တဲ့အချိန်မှာအဲ့ဒါကိုလောကစိတ်လေးကန်ရမှာတာကျွန်တော်ကစိတ်နဲ့ရုပ်ကိုပြန်တော့မှာပါနောက်ဆုံးကျွန်တော်ကကိုလောလောဆယ်တဲ့အဲ့ဒီစိတ်ဆိုင်ကြောင့်ကျွန်တော်ကပြန်ခွင့်ဆိုတာလုံးဝမဖြစ်နိုင်ပါဘူ
းအစိုးရဘက်ကလည်းနေနေတရားဥပဒေစိုးမိုးရေးအတွက်ထိရောက်စွာကြိုင်တယ်မှာဖြစ်တယ်လို့ဒုက္ခတွေဒီဘက်ကလည်းမတရားဖမ်းဆီးခံရမှာကိုစိုးရိမ်မှုတွေရှိတဲ့အတွက်ဒီဖြစ်စဉ်နဲ့ပတ်သက်လို့ဗတ်လိုက်မှုကင်းတဲ့စုံစမ်းစစ်ဆေးမှုဖြစ်စေဖို့တမာတမတ်ကြတဲ့ဂျားဝင်ဖြစ်ရှင်းမှုတွေရှိတဲ့နယ်လို့နိုင်ငံရေးအကဲခတ်ဒေါက်တာခေဇော်ဝင်းကဆိုပါတယ
်ဒီတမာတမတ်ချပြီးတော့ပြောမယ် third party ပဲခေါ်ပေါ်က neutral ပဲခေါ်ပေါ်ကနော်ဒါကကဘာမလိုက်မဲ့ threat တခုကနေပြီးရက်ပြီးပင်းရမယ်အဲ့ဒီခါကျမှပဲဖြစ်မယ်ဟုတ်ကဲ့ကောဒီကွာယုံကြည်မှုရှိနေတယ်ဆိုတော့အဲ့လိုဝင်နိုင်မှာဟိုဘက်ကလည်းပြောမယ်ဆိုရင်ဒီလိုအမကန်ရတဲ့ခုပြီးမှာပေါ့ပြောင်းဝင်လာမှာပဲနော်အခုဝင်လာတဲ့50တရားကသမားအနေနဲ့ဆိုရင်ရှင်းဆောင်အောင်ပေးရဲဘာလို့ဆိုရင်ဒါကောင်းပါလေနော်ခုလူကြီးပြန်လာမယ်ဆိုလို့ရှိရင်သူလည်းဒါလေးကတော့သူတို့ဟိုမြေတိမ်မှုလေးတခုရမှာပေါ့ငါတို့လည်းဖားစီရတဲ့ဥရိအိမ်ကြီးရည်နော်ဒါမှမဟုတ်တော့ပြန်လာခဲ့ရတယ်ငါတို့ကတော့ကဲအဲ့ဒါကအခုပြန်ထုတ်ပေးလို့ကျွန်တော်တို့လည်းနည်းနည်းဝန်စာမှာပဲလေဒါလေးကိုတော့ကျေစွပါတယ်နော
်ရခိုင်ပြည်နယ်အကြမ်းဖက်ဖြစ်စဉ်တွေအတွင်းမှာကို ARC အကြမ်းဖက်အဖွဲ့တွေနဲ့ဆက်နွယ်တယ်ဆိုပြီးဒေသခံမွတ်စလင်တော်တော်များများဖမ်းဆီးခံခဲ့ရတယ်လို့နှိရှေထောင်နှံတွေလည်းချမှတ်ခဲ့ရတာရှိလို့ဘေးလူရကိုထွက်ပြေးတိမ်းရှောင်ခဲ့ရသူတွေများတယ်လို့ဒုက္ခသည်ဥယီဇလန်ကပြောပြပါတယ
်အခုပြည်ထဲမှာအဖန့်ကန်နေရတယ်အစီမဲ့ရွာသားတွေကသူကဘာမှပေါ်အောင်ပြတ်ပြတ်လာမရှိဘူးအဲ့လိုဝင်နှန်းတွေပါတယ်တပတ်ဟိုဒလိကျင်းမှာအလောက်ပိုင်းလုပ်ခဲ့တယ်နောက်အစီရပါတယ်ကွာလေ။နော်ဘာမှမသိတယ်။တောင်ပြောင်းနားမလဲတဲ့အဲ့လိုလူတွေကအဖမ်းခံရပြီးတော့အာသာစုပြီးတော့မမဆေးရကမမမကန်ဆစ်ဆစ်ပြီးတော့ရိရှေပေါင်းတန်ချမိုင်းနေတာကိုကျွန်တော်တို့သိနေရတယ်။အခုလည်းဒီမှာရောက်လာတဲ့ဒုက္ခစရိယမင်းရဲ့ကိုပြန်မယ်ဆိုရင်တို့ကမမဆေးရကလက်ချတန်ကြည့်ပြီးတော့အာသာအဖမ်းနဲ့ဆင်းတဲ့လူစုကိုကြည့်ပြီးတော့ဖန်စီမှာကိုတို့ကအလုံးသိနေကြပါတယ်ခင်ဗျာ
။အစိုးရဘက်ကတော့ဒုက္ခသည်တွေကိုလက်ခံဖို့အစီအစဉ်ဖြစ်နေပြီလို့ဆိုပေမဲ့အခုချိန်ထိကတော့လုံခြုံရေးစိုးရိမ်ချက်ကြောင့် ဒုက္ခတွေပြန်လည်ဝင်ရောက်လာတာမရှိသေးပါဘူး။နေရဲစွန့်ခွာသူတွေပြန်ရောက်လာလို့ရှိရင်အကြမ်းဖက်မှုတွေမှာပါဝင်ပတ်သက်ခြင်းမရှိရင်တော့အရေးယူဆောင်ရွက်မှာမဟုတ်ဘူးဆိုတာကိုနှစ်ဦးနှစ်ဖက်သဘောတူညီခဲ့ကြတယ်ဆိုတာကိုလည်းထည့်သွင်းဖော်ပြထားပါတယ်ရှင်။